Welcome to the Voice of America in Burmese.
Mingla nya jan ma shin. VOA American တန်ရဲ့2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးမှာပါ
။ကျွန်တော်အောင်လို့ပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစီစဉ်မှာအရေးပါတဲ့စေုံလေးကိုဖျက်သိမ်းရမှာနိုင်ငံတကာကြမ်းကြင်သူတွေကိုကြည့်ရှုဆွေးဆွေးခွင့်ပေးမယ့်အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောလိုက်ပါတယ်။ပြည်ထောင်စုဝန်ကြီးဂျယ်မီဟန်ရဲ့ဒီနေ့ဆက်နေလိုက်တဲ့မြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုလူခွင့်ရေးချင်းနေနဲ့ပတ်သက်လို့ဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်နေသူချင်းညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆက်ရမယ့်သတင်းလွှာတွေမှာတော့ဒီကနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်မြို့အနီးမှာနယ်မြေအငင်းပွားမှုတစ်ခုဖြစ်ခဲ့ပါတယ်
။လက်တော်ကအရင်ပါဘွားဝင်ဖြစ်နေတဲ့ရတာပါလို့ရတယ်ဟုတ်ကဲ့ဒီကတည်းကပြောထားလို့ရက်ထားတယ်ဟာလေ
ဒေတာကန်တူပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိတဲ့အပြင်စစ်ဖက်အရက်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိတဲ့အကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်ခြေဆိုင်ကလေးနယ်အမျိုးသမီးကူညီဆောင်ရွက်ရေးအဖွဲ့ရဲ့စောင့်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကိုနိုင်ငံသားပေးဖို့အတွက်ထိုင်းအစိုးရကစီစဉ်နေတဲ့အကြောင်း21ရာစုအာရှပိုးလမ်းမကြီးအတွက်ပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတစ်အဖြစ်မဲခေါင်မြစ်ကိုအသုံးပြုမဲ့အလားအလာရှိနေတဲ့အကြောင်းစရတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးမြမရေးတုံးသက်ချက်တို့အပြင်အားကစားသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစီစဉ်မှာအရေးပါတဲ့စေုံတွေကိုဖျက်သိမ်းရမှာနိုင်ငံတကာကြွမ်းကျင်သူတွေကိုကြည့်ရှုစစ်ဆေးခွင့်ပေးမယ့်အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းကိုရီးယားကျွမ်းဆွေမှာစစ်ကင်းမဲ့ခေတ်ခေတ်အစပြုပြီးဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကိုစိုးမျိုးတော်လာဖို့ဖိတ်ခေါ်ထားပြီးဒီနှစ်ကုန်လောက်မှာလာရောက်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲပူတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။တောင်မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့ဒုတိယနေ့ထိပ်သီးဆွေးနွေးပွဲဒီကနေ့အဆုံးသတ်ချိန်မှာပဲစက်တင်ဘာပြောင်းရွှေ့ကြေညာခြင်းနဲ့စစ်ပတ်ဆိုင်ရာသဘောတူညီချက်တရက်ကိုလည်းကြေညာခဲ့ပါတယ်။ကိုရီးယားကာဝေးဝန်ကြီးဆွန်ဟွမ်မွန်နဲ့မြောက်ကိုရီးယားကာဝေးဝန်ကြီးနိုကွမ်ချိုတို့လက်မှတ်ရေးထိုးတဲ့စစ်ပတ်ဆိုင်ရာပြည်ပြည်ဆောင်တဲ့သဘောတူညီချက်မှာတော့စီးရီးယားတင်းမာမှုတွေရှင်းချရေးထည့်သွင်းထားတာပါ။စက်တင်ဘာပြောင်းရန်ကြေညာချက်ထဲမှာတော့စီးရီးတင်းမာမှုတွေရှင်းချရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဒဂွန်ပြားဖြစ်နေတဲ့မိသားစုတွေအရေးရင်ချင်းမှုဖလှယ်ရေးနျူကလ িয়ার ကျူးစွန်မှာကိုရီးယားကျွမ်းဆွေမှာနျူကလ িয়ার ကင်းစင်အစီအစဉ်တွေလည်းပါဝင်ပါတယ်။ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားရရှိခဲ့တဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုဘက်ကလက်လျောညီတွေဆောင်ရလာခဲ့မယ်ဆိုရင်အဓိကနျူကလ িয়ার ဆေးရုံဖြစ်တဲ့ရုံပြောင်းကိုဖျက်သိမ်းမယ်အကြောင်းလဲမြောက်ကိုရီးယားကပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ထဲမှာတော့ရုံပြောင်းနျူကလ িয়ার ဆေးရုံပိတ်ပစ်ဖို့အပြင်နိုင်ငံကကျွမ်းကျင်သူတွေအနီးကပ်စောင့်ကြည့်နေတဲ့မစ်ဆိုင်းအင်ဂျင်စမ်းသပ်မှုတွေနဲ့ပြစ်စင်တွေကိုအပြည့်အဝဖျက်သိမ်းမဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။ကိုရီးယားကျွမ်းဆွေကိုနျူကလ িয়ার လက်နက်တွေနဲ့ချိန်ချောက်မှုတွေကင်းစင်ပြီးငြင်းချမ်းတဲ့နယ်မြေဖြစ်လာစေဖို့သဘောတူခဲ့ကြတာဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကတောင်ကိုရီးယားသမ္မတနဲ့အတူသဘောတူညီချက်ပူးတွဲကြေညာရမှာတင်းတောက်တွေကိုပြောဆိုသွားခဲ့တာပါ။2032ခုနှစ်နွေရာသီအိုလံပစ်အားကစားပွဲတော်ပူးတွဲကျင်းပနိုင်ရေးကြိုးပမ်းမဲ့အစီအစဉ်ပါဝင်ကိုရီးယားနိုင်ငံခြားသဘောတူညီချက်ရရှိခဲ့တဲ့အပေါ်မှာတော့တကယ်စိတ်လုံရှားစရာတစ်ခုဖြစ်နေလဲအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကနေဒီနေ့ပဲချီးကျူးပြောဆိုခဲ့ပါတယ်
။ရုရှားစစ်တပ်လျင်ကိုစီးရီးယားတို့ပြစ်ချခဲ့တဲ့ဖြစ်ရပ်ကမတော်တဆအခြေအနေတွေကြောင့်ဖြစ်ခဲ့ရတာလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပြီးအစ္စရေးနဲ့တင်းမာသွားနိုင်တဲ့အခြေအနေကိုရှော့ချလိုက်ပါတယ်။အစ္စရေးရဲ့ဒုံးကျည်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားတို့ပြစ်ခတ်မှုမှာရုရှားကင်းထောက်လျင်ကိုထိမှန်ပြီးလျင်ပေါ်မှာလိုက်ပါလာသူ15ဦးသေဆုံးခဲ့ရပါတယ်။အစ္စရေးမှာအပြည့်အဝတာဝန်ရှိပြီးရုရှားဘက်ကလက်တုံ့ပြန်ခွင့်ရှိတယ်လို့ရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂူကအစ္စရေးကာကွယ်ဝင်ကြီးအဗီဒါလစ်ဘမန်ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းရုရှားသမ္မတပူတင်ကကြားဝင်ပြီးဒီအဖြစ်ပြက်ကမတော်တဆအခြေအနေတွေစုပေါင်းပြီးဖြစ်ရတာပါလို့ပြောဆိုလိုက်တာပါ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကတော့တည်ဆုံးခဲ့ရတဲ့ရုရှားနိုင်ငံသားတွေအတွက်ဝမ်းနည်းချေကွဲကြောင်းပြောဆိုပြီးဆီးရီးယားအပေါ်အပြစ်တင်ပါတယ်။အီရန်ထောက်ပံ့တဲ့အကြမ်းဖက်အဖွဲ့ Hezbollah ကိုလက်နက်ထောက်ပံ့နေတဲ့ဆီးရီးယားစစ်တပ်အဆောက်အဦတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ဘက်ကလည်းပြောဆိုထားပါတယ်ရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားသူဘရက် ကဗနော့ကိုလွန်ခဲ့တဲ့နှစ်30ကျော်ကလိမ္မဲဆိုင်ရာအကြမ်းဖက်တာခံခဲ့ရတယ်လို့ဆိုရဲလို့ဆိုရဲအမျိုးသမီးကသူ့ဆွဆွဲချက်နဲ့ပတ်သက်ပြီးပြည်သူ့စုံစမ်းစစ်ဆေးပြီး FBI ကစုံစမ်းစီလို့တဲ့အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်တရားသူကြီးကဗနော့ကတော့ဆွဆွဲချက်ကိုငြင်းဆန်ထားပြီးရှေ့လာမယ့်တနင်္လာနေ့ထက်လွတ်တော်တရားကြီးကကော်မတီရှေ့မှာမှဖြည့်ရှင်းလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဆွဆွဲသူအမျိုးသမီးခရစ်စတင်းဘက်စီဖို့ကိုလည်းထွက်ဆိုဖို့ဖိတ်ခေါ်ထားတာပါဒါပေမဲ့လည်းလွတ်တော်ကော်မတီဥက္ကဋ္ဌချက်ဂရက်စလီထံကိုမနေ့ကသူ့ရှင်တွေပြပို့တဲ့စာထဲမှာတော့ကော်မတီဝင်ထက်လွတ်တော်မှတ်ချုပ်အနေနဲ့တရားသူကြီးကဗနော့ကိုသာယုံကြည်နေပုံရတဲ့အကြောင်းပြောဆိုထားပါတယ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေရဲ့အပြည့်အဝစုံစမ်းစစ်ဆေးမှုတွေကသာအရေးကြီးတဲ့အချက်လက်တွေမြင့်မြင့်သက်သေကိုစုံစမ်းပေါ်ထုတ်နိုင်မှာဖြစ်တယ်လို့လွှတ်တော်ကော်မတီကကြားနာမှုတွေဆုံးဖြတ်ချက်တွေတစုံတရာမချမှတ်နိုင်ခင်မှာနိုင်ငံရေးအစွဲကင်းင်းနဲ့အပြည့်အဝနားလည်နိုင်မှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါဆွဆွဲသူမျိုးသမီးပေါ်တက်ပြတ်ဖို့ချင်းချောက်ဖို့ချင်းချောက်နှောက်ရှက်တာတွေရှိနေပြီးတနင်္ဂနွေလုံးထုတ်လွှင့်မဲ့ရုပ်မြင်သံကြားကင်မရာတွေရှိမှာတရားသူရင်နဲ့တခမ်းနဲ့ထိုင်ပြီးဖြေချမဲ့အခြေအနေပေါ်စိုးရိမ်နေအကြောင်းလည်းရှိနေဖြစ်သူတွေကပြောဆိုထားကြပါတယ်လွှတ်တော်ဥက္ကဋ္ဌဂရက်စလီကတော့ဆွဆွဲသူမျိုးသမီးပါမကဖော့ဒ်အပါအဝင်ဘသူ့ပုံမှန်မှာချင်းချောက်နှောက်ရှက်တာမျိုးဖြစ်တဲ့အကြောင်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ဒေါနယ်ဒေါ်နယ်ထရန့်ကတော့ဆွဆွဲသူမျိုးသမီးရဲ့ပြောဆိုချက်တွေကိုကြားလို့ကြောင်းနဲ့လွှတ်တော်ကျမ်းစာဝဲကူသာမလာခဲ့ဘူးဆိုရင်တော့အကြောင်းမလာတဲ့ကိစ္စတစ်ခုဖြစ်နိုင်တဲ့အကြောင်းတူတာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါတရားသူကြီးကကဗနော့ဟာထူးချွန်ပြောင်းရွှေ့သူပုဂ္ဂိုလ်တူဖြစ်နေလဲသမ္မတကချီချူးပြောဆိုခဲ့ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဒီကနေ့သွားရောက်ပြီးဖလော်ရင်စ်ဟာရီကိန်းမုန်တိုင်းကြောင့်အပြည့်အစည်းတွေနဲ့ကယ်ဆယ်ရေးလုပ်ငန်းအခက်အခဲတွေကိုလေ့လာမှာပါဖလော်ရင်စ်ဟာရီကိန်းမုန်တိုင်းကိုနိုင်နိုင်နင်းနင်းကင်တွယ်နိုင်ခဲ့တယ်လို့လူတိုင်းကပြောဆိုနေကြတာဟာယာနုံးပြေမှန်တယ်လို့သမ္မတထရန့်ကမနေ့အင်္ဂါနေ့က Twitter မှာရေးပါတယ်ပြောင်စုအစိုးရရဲ့ဘေးဒုက္ခစီမံခန့်ခွဲမှုဆိုင်ရာတာဝန်ရှိသူတွေစစ်တပ်နဲ့အရေးပေါ်တုံ့ပြန်ကင်တွယ်ရေးတာဝန်ရှိသူတွေဟာအမခန့်ဖြစ်ရတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။ဒါပေမဲ့ဒီမိုကရက်တွေကိုတော့သမ္မတကဝေဖန်ပါတယ်။မုံတိုင်းတံကိုတုံ့ပြန်ကင်တွယ်မှုတွေကမအောင်မြင်ဘူးဆိုပြီးမကြခင်မှာပဲဒီမိုကရက်တွေကစပြီးလိန်ကြတော့မယ်လို့သမ္မတထရန့်ကပြောဆိုပါတယ်။သမ္မတအပေါ်မကောင်းမြင်သွားစေဖို့ပေါ်တိုရီကိုမှာပြီးခဲ့တဲ့နှစ်ကဟာရီကိန်းမုန်တိုင်းကြောင့်တည်ဆုံးသူအရေးအတွက်ကိုဒီမိုကရက်တွေကချက်ကားတယ်လို့သမ္မတထရန့်ကရှုမြင်ပြီးမကြည်မနက်ဖြစ်နေတာပါဖလော်ရင်စ်မုန်တိုင်းကြောင့်အနည်းဆုံးလူ32ဦးတည်ဆုံးခဲ့ရပြီးမြောက်ကယ်ရိုလိုင်းနာပြည်နယ်ဒရင်းကမြို့တွေမှာရွှွင့်တွေရေစိုးတွေနဲ့ရေကြီးနေစေပါမနေ့အင်္ဂါနေ့ကနေတာခဲ့ပေမဲ့လို့လဲဒီသတင်းပတ်အတွင်ရေကြီးတာတွေပိုဖြစ်အောင်မယ်လို့ဒေသခံတွေကိုပြည်နယ်တဝန်းအာဏာပိုင်တွေကသတိပေးထားပါတယ်ဒီမိုကရက်တို့ဖြစ်တဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးရိုင်းကူပါကတော့အင်္ဂါနေ့တုန်းကမြစ်16စင်းမြစ်ရေကြီးနေပြီးလာမယ့်ကြာသပတေးနေ့မှာနောက်ထပ်မြစ်3စင်းမှမြစ်ရေကြီးမယ်လို့ခန့်မှန်းထားတဲ့အကြောင်းပြောဆိုထားပါတယ်ရှင်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဂျယ်မီဟန့်ရဲ့ဒီနေ့စတင်လိုက်တဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်ခီးစဉ်တွင်ရိုဟင်ဂျာတွေကြုံတွေ့နေရတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုကိုယ်တိုင်လေ့လာဖို့ရည်ရွယ်ထားပြီးမြန်မာစစ်ဘက်နဲ့အရက်ဘက်စစ်ကောင်းဆောင်ရပ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုထားတာပါခီးစဉ်ပထမနေ့ဖြစ်ဒီနေ့ရန်ကုန်မြို့ကိုရောက်ရှိလာစမှာတော့နိုင်ငံရေးအကျဉ်းသားများကုညီဆော့ရှောက်ရေးအသင်း AAPP ရုံးခန်းကိုတွားရောက်ခဲ့ပြီး Passive ခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေအကြောင်းမှတ်တမ်းတင်ထားတဲ့ပြကန်းကိုလည်းကြည့်ရှုခဲ့တာပါ British နိုင်ငံခြားရေးဝန်ကြီးကမနက်ဖြန်မှာတော့ပြီးခဲ့တဲ့နေ့ထက်ပြည်ကတိဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလေကြောင်းကတွားရောက်မှာဖြစ်ပြီးဒီနောက်မှာတော့နေပြည်တော်မှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆက်စစ်ကြီးနဲ့တွေ့ဆုံမှုလည်းစီစဉ်ထားတာပါ ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲလူညိုရေးကင်းစကန်တွေကိုစီးနှင်းတက်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့လိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွေရေးချုပ်ဖောက်မှုတွေစူးစူးဝါးဝါးကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားတာဖြစ်ပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာတိုင်ဝမ်ကဆွဆွဲနေသလောက်လူခွေရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။
ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကိုစုံစမ်းဖို့ဖွဲ့ထားတဲ့ပြည်တွင်းကော်မရှင်တွေအားလုံးကရိုဟင်ဂျာတွေအပေါ်ကြမ်းကြုတ်ရက်စက်မှုတွေဒါမှမဟုတ်လေတရားမျှတမှုနဲ့ပတ်သက်ပြီးခိုင်မာတိကျစွာအစီရင်ခံဖို့ပြက်ကွက်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။2012ခုနှစ်ကစလို့ဖွဲ့စည်းခဲ့တဲ့မြန်မာအစိုးရရဲ့ကော်မရှင်၈ခုအပေါ်မှာဒီကနေ့အစီရင်ခံစာထုတ်ပြန်တာပါ။အနာဂတ်မှာတရားဆွဆွနိုင်ရေးအတွက်အချက်လက်တွေစုဆောင်းပြင်ဆင်နိုင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကစတင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းပြည်ပခန့်ကိုဖြေရှင်းနိုင်ရေးအကြံဉာဏ်ပေးဖို့ဒါမှမဟုတ်လည်းနှိမ့်ဆက်ညှဉ်းပန်းဖိနှိပ်မှုတွေကိုစုံစမ်းစစ်ဆေးပါတယ်ဆိုတာကိုပြသနိုင်ဖို့မြန်မာအစိုးရကကော်မရှင်၈ခုကိုဟန်ပြဖွဲ့စည်းခဲ့တာလို့လည်း HRW ကပြောဆိုပါတယ်။အခုနောက်ဆုံးနိုင်ငံတကာပညာရှင်တွေပါတဲ့ကော်မရှင်ကလည်းအရင်ကအဖွဲ့တွေထက်ပိုကောင်းလာမှာမဟုတ်ဘူးဆိုတာပေါ်လွင်နေဆိုပြီးတော့လည်းဆွဆွဲထားပါတယ်။ဒီကော်မရှင်ကနိုင်ငံတကာရဲ့တောင်းဆိုမှုတွေကနေတက်တာရော့ပါသွားအောင်ဖွဲ့စည်းပုံရတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်အနေနဲ့မြန်မာအစိုးရဖွဲ့စည်းတဲ့ကော်မရှင်ကိုမဆောင်ဆိုင်သင့်ဘူးလို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံတွင်းကဆိုးဝါးလာတဲ့ရာဇဝတ်မှုကျူးလွန်ခံရသူတွေအတွက်တရားဥပဒေကြောင့်အရဆောင်ရွက်နိုင်ရေးလမ်းကြောင်းဖော်ပေးနိုင်ဖို့သက်တည်အထောက်အထားတွေကိုအခုချိန်မှာစူးစမ်းထိန်းသိမ်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ရှင်
။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ကိုဒီနေ့ပဲဖမ်းဆီးလိုက်ကြောင်းနဲ့နိုင်ငံပိုင်လုပ်ငန်းကနေငွေကြေးမတမာမှုအာဏာလွှဲသုံးဆမှုတွေနဲ့ဆက်နွယ်ပြီးထပ်မံရေးရိုးကိုရှိတဲ့အကြောင်းလဲအခရီးလိုက်စားမှုတိုက်ဖြည့်အေဂျင်စီကပြောဆိုလိုက်ပါတယ်။အမေရိကန်ဒေါ်လာတန်း6ရောကိုသူ့ကိုယ်ပိုင်ပန်းစင်းနဲ့လွှဲပြမှုတွေဝန်ကြီးချုပ်ဟောင်းကိုသူ့ရုံးခွင့်မှာပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။မလေးရှားနိုင်ငံအချင်းပြတ်ချဆမှုတပ်ဖြည့်ဥပဒေအရနောက်ထပ်တရားဆွဲဆိုဖို့မနှက်ပံရုံးထုတ်မှဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အသေးစိတ်ကိုဖော်ပြမထားပေမဲ့ကြေညာချက်မှာဖော်ပြချက်အရအာဏာအလွဲသုံးဆမှုနဲ့အရေးယူခံရဖို့ရှိနေပါတယ်။ဝန်ကြီးချုပ်ဟောင်းရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပြီးလာပိုင်းချမှာပဲနိုင်ငံပိုင် 1MDB ဘဏ်လုံငန်းနဲ့ဆက်နွယ်ပြီးယုံကြည်မှုဖော်ပြမှုအခရီးလိုက်စားမှုငွေမဲခွာချမှုစတဲ့ရာဇဝတ်ကြောင်းတွေနဲ့အစိုးရမှတရားဆွဲဆိုခံထားရတာပါ။ဝန်ကြီးချုပ်ဟောင်းကတော့အပြစ်မရှိကြောင်းငြင်းဆန်ထားပြီးရုံးတင်စစ်ဆေးမှုတွေကတော့ရှင်းနေတဲ့မှာစတင်မှာဖြစ်ပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှရက်နဲ့သမီးနဲ့သမက်တို့အပေါ်ထောင်ဒဏ်ဆင်ချက်တွေကိုဒီကနေ့ပဲတရားရုံးကဆိုင်းငံ့လိုက်ပြီးအယူခံအတွက်ဆောင်းဆိုင်နေချိန်မှာအာမခံနဲ့ပြန်လွှတ်ပေးဖို့ဆုံးဖြတ်လိုက်ပါတယ်။အဂရိလိုက်စားမှုနဲ့ဒီနှစ်ဆက်မှာပဲအချင်းပြတ်ချစားမှုတိုက်ဖျက်ရေးဆိုင်ရာတရားရုံးကထောင်ဒဏ်အပြစ်ပေးထားတာကိုအယူခံတင်သွင်းခဲ့တဲ့အပေါ်ပါကစ္စတန်အထက်တရားရုံးကဆုံးဖြတ်လိုက်တာပါ။အချင်းပြတ်ချစားမှုတိုက်ဖျက်ရေးဆိုင်ရာတရားရုံးကဇူလိုင်လ6ရက်နေ့ကထောင်ဒဏ်ဆင်ချက်ချမှတ်ချိန်မှာတော့ဝင်းကြီးကျုံဟောင်းဟာဇနီးဖြစ်သူစေကူတာမှုခံယူနေတဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာသမီးဖြစ်သူနဲ့အတူရောက်နေခဲ့ပါတယ်။တရားရုံးကဆင်ချက်ချပြီးသတင်းတစ်ပတ်လောက်အကြာပါကစ္စတန်ကိုပြန်လာပြီးနောက်မှာတော့ထောင်ဒဏ်ချခံဖို့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တချိန်ကအာဏာရပါတီဖြစ်ခဲ့တဲ့ဝင်းကြီးကျုံဟောင်းရှရီရဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ဟာလည်းဇူလိုင်လနောက်ပိုင်းရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပြီးဝင်းကြီးကျုံအီမရန်ခန်ဦးဆောင်တဲ့အစိုးရအာဏာရလာခဲ့ပါတယ်ရှင်။
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်သူကပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဒီကနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းမြို့နယ်ဖိုင်ကောင်းကြီးရွာအုပ်စုအတွင်းမှာနေမြေငင်းပွားမှုတစ်ခုဖြစ်ခဲ့ပါတယ်ဒါဟာတရုတ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေကမြန်မာပိုင်းနယ်နိမိတ်ထဲကိုဝင်ရောက်ပြီးနယ်စပ်ဖြတ်ကူးတဲ့လမ်းကိုပိတ်ဆို့တိုင်းတိစောက်ခဲ့တာကြောင့်လို့ဒေသခံတွေကပြောပါရယ်မူဆယ်ခရိုင်အုပ်ချုပ်ရေးမှူးကတော့အခင်းဖြစ်တဲ့နေရာကိုဘယ်သူပိုင်တယ်လဲဆိုတာစီစဉ်နေပြီးလောလောဆယ်မှာတော့တိုင်းခတ်ခဲ့တဲ့လုပ်ငန်းကိုရပ်ဆိုင်းထားတယ်လို့ဆိုပါရယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ဒေသမှာနယ်မြေအငင်းပွားမှုဖြစ်နေတဲ့နေရာဟာပန်ဆိုင်ကျူကုန်းမြို့နဲ့6မိုင်ကွာဖိုင်ကောင်းကျေးရွာအုပ်စုအတွင်းမှာဖြစ်ပြီးဒီကနေ့မနေ့9နာရီလောက်ကဖြစ်ပွားခဲ့တာပါ တရုတ်ဘက်ကမြန်မာပိုင်နယ်ထဲကိုပေတရာလောက်ဝင်ရောက်လာပြီးတတိုင်းခတ်ခဲ့တာဖြစ်တယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ကျုပ်တွေကကျွန်တော်ဘက်ကအေဘုံတော်လာပြီးမှအခုဆန်စုကမယ်ဆိုမှညောင်းပြန်လာတူးနေတယ်ပဲခေါ်နေတယ်မြတ်lan jackson lan lu 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 area ba su yin la che yu da so lo mei mei khan de ya lo mei lo su ya ya mei lo ai ba ya che yang tha lu lu sai su ba yin la bi ma o yu si me su yin la lo yu da la bo no ba ma le de mo jo ye phit ne mei mei khan de ya te dia wo yin lo chi de to 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 ku che de yu de ya lo ye de ku dai saung be ba pho ne yang tu ne bo no
ဒီလိုတတိုင်းခတ်ဖို့လုပ်တဲ့နယ်မြေအတွင်းမှာဒေသခံတွေဘိုးစင်ပေါင်ဆက်လုပ်ကင်ခဲ့တဲ့လယ်မြေတွေလည်းပါဝင်နေတယ်လို့ပြောပါတယ်။မူဆယ်ခရိုင်အုပ်ချုပ်ရေးမှူးဦးလိုင်စိုးတန်းကတော့နယ်မြေပိုင်ဆိုင်မှုကိုစစ်ဆေးဖို့ဆောင်ရွက်နေပြီးတတိုင်းခတ်တဲ့လုပ်ငန်းတွေရပ်ဆိုင်းထားဖို့အကြောင်းကြားထားကြောင်းအခုလိုပြောပါတယ
်။ဘိုးဘက်ကနေတရုတ်နိုင်ငံဘက်ကနေဒီကော်ဆက်တဲ့ဒီဒူးတာရှိတယ်ပြောရတယ်။ရောင်းဖို့ပေါ့လေ။အဲ့တော့ဒီကနိုင်ငံနဲ့အမပါမကြီးရည်လို့ပေါ့ဒီကနေ့ကတော့ပါလေးပြောရတဲ့ကိုတေချာလေးသွေးချင်းပြီးတော့မှအတိအကျဖြစ်ပေါ်တော့နှစ်ဖက်ကတေချာတိကျလေးရှင်းလိုက်ရမယ်ဒါကြောင့်လို့လက်တော်ကအရင်ပါပွားဝင်ဖြစ်နေတဲ့ရက်သားပါလို့ညနေဟိုအဖွဲ့အစည်းကြီးကပြောထားလို့ရက်ထားတယ်အဲဒါသွေးချင်းချစ်ချင်းကြီးပါပဲသူတို့ဘက်မှပိုင်သူတို့လုပ်လို့ရတယ်ဒီဘက်ကိုကြော်နေတယ်နေဆက်နဲ့မလုပ်ရတဲ့နေနေနည်းနဲ့ဆိုမလုပ်ဖို့ပြတ်ချီပြစ်နိုင်ဖို့ပြတားထားတာအဲ့ဒီစားပါ
2014ခုနှစ်တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာနေဆက်အငင်းပွားမှုဖြစ်ပွားခဲ့ပါတယ်။ကျုပ်နိုင်ငံဘက်ကယူနီဖောင်းဝတ်တွေဝင်ရောက်လာပြီးလယ်မြေဧက80လောက်ကိုတိုင်ဆိုင်ပြီးသူတို့ပိုင်ကြောင်တတ်မှတ်ခဲ့တာကြောင့်နန်းခမ်းဒေသခံတွေကဆန္ဒပြကန့်ကွက်ခဲ့ပါတယ်။နောက်ပိုင်းမှာတော့အစိုးရချင်းညှိနှိုင်းပြီးဖြေရှင်းနိုင်ခဲ့ပါတယ
်။ကိုမိုးစောသတင်းပေးပို့ထားတာပါ။တော်တဲ့ရှင်တို့အခုနားဆင်နေကြတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာနားဆင်နိုင်တယ်လို့ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးကနိုင်ငံရေးအကျဉ်းသားတွေအရေးလေ့လာဆွေးနွေးခဲ့တယ်လို့မနေ့ပြန်မှာတော့ရိုဟင်ဂျာပဋိပက္ခကိုလေ့လာဖို့ရခိုင်ပြည်နယ်ကိုသွားရောက်မှာပါစစ်ဖက်အရက်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်မတ်တင်ငီထိုက်စူးစီးတင်ပြထားပါတယ
်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာတာပါနှစ်ရက်ကြာမြန်မာခီးစဉ်အတွင်းမှာတော့ရိုဟင်ဂျာပြည်ပခါကိုကိုယ်တိုင်လေ့လာနိုင်ဖို့သွားမယ်လို့လဲဝင်းဂျီဟန်ကသူ့ရဲ့ Twitter မှာပြောဆိုထားပါတယ
် I'm in Burma this week to see firsthand some of the issues around the humanitarian crisis faced by the Rohingya people
ရိုဟင်ဂျာတွေခံစားနေရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးဒုက္ခတချို့ကိုကိုယ်တိုင်ကိုကြလေ့လာဖို့အတွက်ဒီသတင်းပတ်ထဲမှာကျွန်တော်မြန်မာနိုင်ငံရောက်ရှိနေပါတယ်စစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုအတွက်မြန်မာစစ်တပ်ဗိုလ်ချုပ်ကြီးတွေကိုတရားစွဲဆိုနိုင်ရေးတိုက်တွန်းထားတဲ့ကုလသမဂ္ဂစုံစမ်းရေးမှုတွေရဲ့အစီရင်ခံစာထုတ်ပြီးနောက်တစ်နေ့မှာဗြိတိန်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာခီးစဉ်ထွက်ပေါ်လာတာပါမြန်မာအစိုးရဘက်ကတော့ကုလအစီရင်ခံစာကိုကန့်ကွက်ထားတယ်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်သင့်မခံပါဘူးဒီကနေ့ရန်ကုန်ကိုဆက်ရောက်လာတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကနိုင်ငံရေးအကျဉ်းသားတွေကိုဂုဏ်ပြုထားတဲ့ပြတိုက်ကိုတွားရောက်ပြီးနိုင်ငံရေးအကျဉ်းသားတွေအရေးဆွေးနွေးခဲ့တယ်လို့ရွှေရကုံစီတီတော်ကလည်းတွားရောက်ဖူးမြော်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကိုတွားရောက်တာမှာတော့ထောင်ချခံထားရတဲ့ Writers သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိစ္စကိုအလေးထားဆွေးနွေးခဲ့တယ်လို့ AAPP ရဲ့တွဲဖက်အတွင်းမှဦးဖို့ကြီးကပြောပါတယ
်။တော်တော်သူဖြစ်မှလာတော့ journalist နေရာထောင်ကြတဲ့သူကိစ္စကိုလည်းသူမေးတာမြန်လာတယ်ရှိပါတယ်ဆိုတော့ကျွန်တော်တို့ကတော့လက်ရှိမှာလည်းငယ်ထောင်ထဲမှာထောင်ကြပြီးတော့23လောက်ရှိရဲအဲဒီ journalist နေရာအပါအဝင်ပေါ့ပြီးတော့ကျတော့ထောင်ထဲကနေအမှုရင်ဆိုင်နေရာ46ယောက်ရှိတယ်ပြီးရင်ဒီနှစ်ရက်တယောက်ကထောင်အောင်ဒီကနေပြီးတော့ဒီအမှုရင်ဆိုင်နေရာလည်းရှိတယ်ဒီနိုင်ငံရေးကျင်းသားတွေမြန်ဆန်တဲ့မျိုးရေးတော့တုံးတရားစိတ်တုံးတို့ဆိုလို့ကျွန်တော်တို့အကြံပေးလိုက်တာရှိပါတယ်
တရားဥပဒေမဲ့ဖမ်းဆီးမှုတွေကိုစစ်တပ်တယ်မဟုတ်ဘဲတိုင်းရင်းသားလက်နက်ကိုင်တွေကပါကျူးလွန်နေတဲ့အခြေအနေကိုအဆုံးသတ်နိုင်ဖို့ပြည်ရင်းစစ်အဆုံးသတ်ရေးဒါ့အပြင်အရက်သားအစိုးရရဲ့ဒီမိုကရေစီဖော်ဆောင်ရေးမှာ 2008ခုနှစ်အခြေခံဥပဒေကြောင့်အဟန့်အတားဖြစ်ရတဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့ AAPP ရဲ့တွဲဖက်အတွင်းမှုဥပိုလ်ကြီးကပြောပါတယ
်။နောက်ဒီမတရားသိမ်းဖန်ဆီးမှုတွေကလည်းဆက်ရှိနေလို့မယ်။အဲ့လိုရှိတဲ့အချိန်မှာအခုအရင်တော့ဒီတမတော်ကပဲဖန်တာပေါ့။အခုကတော့တိုင်းနာတက်တွေကပေါ့ဖန်နေတာမျိုးရှိတဲ့။ဒါတွေကိုလည်းကျွန်တော်တို့ထောက်ပြတာလည်းရှိပါတယ်။အဲ့ဒီလူတွေရဲ့ခံစားနေရတဲ့ဒုက္ခတွေပေါ့။ဒီလိုဒုက္ခတွေချုပ်ငင်းသွားဖို့ဆိုလို့ရှိရင်တော့ဒီရင်းစစ်ပြီးဖို့ရပ်ဖို့လိုတယ်ပေါ့။ဒီလိုကိစ္စတွေကိုအကျဉ်းပေးဖို့တော့အစိုးရက2008ပေါ်ကြီးဝင်ကြည့်တယ်ဥပဒေကြောင့်အစိုးရမှာဒီအစိုးရပေါ်စီကိုအကောင့်တွေပုံနိုင်ဖို့အတွက်ဒီလိုပြည်ပြင်းများကရှိမနေဘူး။ဒီလိုပြည်ပြင်းများကစစ်တပ်ရောက်ကံတဲ့ဒီရင်းနေကြကံရတာမျိုးဖြစ်တဲ့အတွက်အစိုးရကအရန်တော့ပြန်ရတဲ့အခါကျတော့အကြောင်းကိုကျွန်တော်တို့ရှင်းပြဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်ကအချမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလူပေါင်း300ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတော့ဗြိတိန်နိုင်ငံဆိုင်ဝန်ကြီးဂျယ်ရမီဟန့်ကမနေ့ပြန်ကြားသားပရင်းနေ့မှာစစ်တပ်ရဟတ်ရင်နဲ့တွေ့ရောက်ဖို့စီစဉ်ထားပြီးအဲ့ဒီနောက်မှာနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရိုဟင်ဂျာပြည်ပခနောက် writers သတင်းတောင်နှစ်ဦးအရေးတို့ကိုဆွေးနွေးမယ်လို့ဗီတင်နိုင်ငံဆိုင်ဝန်ကြီးဟန်ကသူ့ခီးစဉ်မတိုင်ခင်မှာပြောဆိုထားတာဖြစ်ပါတယ်ရှင
်ရုရှားပြမြန်မာနိုင်ငံရဲ့လူခွေမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်။ဒီပေါ်မှာသရရှင်တွေကရောဘလူးယူစကြပါလားလဲ။ဒီမိုကရေစီအကူပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းတဲရီလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်တဲရီလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြည့်လို့ပါတယ်ခင်ဗျ။
ဒီရေဒိုင်းရိုက်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်ကာနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်အင်ကာညဒိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်။အခုဆက်ပြီးတော့သတင်းတော်တပုတ်ကိုထုတ်လွှင့်ပေးပါဦးမယ်။ထိုင်းနိုင်ငံမဲဆိုင်မြို့နယ်ကြောက်လိုင်ကူအတွင်သတင်းနှစ်ပတ်ကျော်ကြာပိတ်မိနေခဲ့တဲ့နိုင်ငံမဲတောဝက်ဘောလုံးသင်းဝင်တွေကိုနိုင်ငံသားအဖြစ်ပေးခဲ့ပြီးတဲ့နောက်အခုထိုင်းမြန်မာနယ်စပ်မဲဆောက်ခြေဆိုင်ကလေးနဲ့အမျိုးသမီးကူညီစောင့်ရှောက်ရေးအဖွဲ့ကစောင့်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကိုရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ထိုင်းအာဏာပိုင်တွေစီစဉ်ဆောင်ရွက်နေပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာအခြေဆိုင်ပြီး18နှစ်ကြာမိဘမဲ့ကလေးတွေကိုစောင့်ရှောက်မှုပေးနေတဲ့စောအဖွဲ့စည်းဟာအခုအခါမှာတော့ထိုင်းနိုင်ငံရဲ့တရားဝင်ဖောင်ဒေးရှင်းတစ်ခုဖြစ်လာပါပြီ။ဒီအတွက်ထိုင်းလူမှုကယ်ဆယ်ရေးဝန်ကြီးဌာနရဲ့ထောက်ခံချက်တွေနဲ့ထိုင်းဥပဒေကြောင်းအရဆိုရင်ဒီဖောင်ဒေးရှင်းကကလေးငယ်တွေဟာထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေဖြစ်တာကြောင့်ရောမိဘမဲ့တွေဖြစ်နေတာရဲ့ထိုင်းကျောင်းတွေတက်နေတာရဲ့တွေကြောင့်သူတို့ကိုထိုင်းနိုင်ငံသားပေးဖို့အတွက်လူ့ခွင့်ရေးရှေ့နေကြီးမစ္စတာဆူရပုံကောင်းကျန်ထွတ်ကထိုင်းဆိုရကိုတင်ပြခဲ့တာပါ။စောအဖွဲ့ရဲ့စောက်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေတဲကအသက်17နှစ်ကနေအသက်18နှစ်ပြည့်ပြီးသူကလေးငယ်55ဦးကိုပထမအဆုံးအတော့အနေနဲ့ထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုနိုင်ရေးအတွက်မဲဆောက်မျိုးပိုင်ရုံးကနေသူတို့ရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုစက်တင်ဘာလ18ရက်နေ့ကနေစတင်လက်ခံခဲ့ပြီးရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ဆုံးဖြတ်ချက်ချပြီးတော့မှဖြစ်ပါတယ်။စောအဖွဲ့ရဲ့ဩဂထလည်းဖြစ်ထိုင်းရှင်းနေများကောင်စီရဲ့ကလေးငယ်နဲ့နိုင်ငံမဲများအရေးရှေ့ပြောင်းလို့သမားရေးစက်ကော်မတီရဲ့ဩဂထလူ့ခွင့်ရေးရှေ့နေကြီးနိုင်စုလပုံကောင်းကျက်ထွက်ကတော့ကလေးအလုံးဟာထိုင်းနိုင်ငံမှာမွေးဖွားတဲ့တပ်တည်အထောက်ထားတွေ၊စေယုံမှတ်တမ်းတွေ၊တာဝန်ခံတဲ့သူတွေရှိတာကြောင့်ဥပဒေကြောင်းအရနိုင်ငံသားပေးဖို့အတွက်အစိုးရဘက်ကတာဝန်ရှိသူတွေကလှုပ်ဆောင်ပေးရမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်
။ Thank you for the last study นะครับหรือว่า Minister นะครับเด็กที่เราดูแลมา18ปีแล้วเป็นเด็กที่เกิดในประเทศไทยในคลินิกหมอสิงห์เทียและโรงพยาบาลแม่สอด
လူအပ်တဲ့သက်သေအထောက်အထားဆက်ရွက်ဆန္ဒပြည့်စုံနေတာမို့ပြဿနာလည်းမရှိပါဘူးအခုလိုပဲနိုင်ငံမဲ့ကလေးတွေ၄၆မှာအများကြီးရှိနေကြပါတယ်သူတို့လေးတွေရဲ့အနာဂတ်ဟာနိုင်ငံမဲ့ဘဝနဲ့ ပြမနေဖို့အတွက်ကျွန်တော်တို့ဝိုင်းပြီးစူးစမ်းပေးရပါမယ်ဆိုပြီးပြောဆိုသွားပါတယ်။သောဖွဲ့ကထိန်းသိမ်းဆောက်ရှောက်မှုပေးထားတဲ့ကလေးတူကတော့သူမအနေနဲ့ထိုင်းနိုင်ငံမှာမွေးပြီးသောဖွဲ့မှာကြီးပြင်းလာခဲ့ကြတယ်။ထိုင်းကြောင့်မှာပညာသင်နေပါတယ်။ပညာရေးမှာရောအလောက်ကိုင်းနေလုပ်တဲ့အခါမှာရောနိုင်ငံသားမဟုတ်တဲ့သူတွေအတွက်နိုင်ငံသားတွေနဲ့ရှင်းမယ်ဆိုရင်တခြားအခွင့်အလမ်းတွေရှိတ ောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာနိုင်ငံမဲ့ဖြစ်နေတဲ့ကလေးပေါင်း 9,000 ကျော်ရှိပြီးအဲ့ဒီကလေးတွေအတွက်နိုင်ငံသားအခွင့်အရေးရအောင်လဲဆက်ပြီးတော့အစ်င့်လိုက်စူးစမ်းဆောင်ရွက်နေတဲ့အကြောင်းရှေ့နေကြီးကပြောဆိုသွားပါတယ်။ပြီးခဲ့တဲ့လပိုင်းကပဲမဲဆိုင်နိုင်ငံတွင်းမှာပိတ်မိနေတဲ့နိုင်ငံမဲ့ကလေးတွေက4ဦးဟာလဲနိုင်ငံသားရရှိခဲ့တယ်လို့စက္ကူစွန်လေးလုပ်ပြီးဂျပန်နိုင်ငံထိသွားပြီးပြိုင်ပွဲဝင်ရတဲ့မြန်မာနိုင်ငံသားလေးမောင်ထောင်တီလဲနိုင်ငံသားရရှိခဲ့ပါတယ်ရှင်။
ထိုင်းချီဆိုင်သတင်းတောက်မှအေးမှသတင်းပေးပို့ထားပါအခုတော့21ရာစုအာရှပိုးလမ်းမကြီးဆောက်လုပ်ရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်အာရှတခွင်စီးပွားရေးဆက်သွယ်မှုလမ်းကြောင်းနေခိုင်မာစေဖို့21ရာစုအာရှပိုးလမ်းမကြီးဆောက်လုပ်ရေးကိုတရုတ်နိုင်ငံကဥဆောင်ဥရွက်ပြုနေပြီးဒီလမ်းမကြီးအတွက်ပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတစ်ဖြစ်မဲခေါင်မြစ်ကိုအသုံးပြုနိုင်မယ့်အလားအလာကိုစဉ်းစားနေပါတယ်တန်ချိန်900ရှိတဲ့တင်မောတွေဖြတ်တန်းနိုင်အောင်မဲခေါင်မြစ်အကျယ်အဝန်းချဲ့ထွင်ရေးတရုတ်အင်ဂျင်နီယာတွေကစူးစမ်းနေကြပါတယ်ဒီလိုမဲခေါင်မြစ်ကိုချဲ့ဖို့ဖောက်ခွဲရေးလုပ်ခဲ့မယ်ဆိုရင်မဲခေါင်မြစ်ဖြတ်တန်းစီးဆင်းနေတဲ့အာရှ6နိုင်ငံအပေါ်ဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာနဲ့ပတ်သက်လို့ထိုင်းနိုင်ငံချိုင်းကွန်စိတ်ကန်းကနေသတင်းတောက်စတီဗ်ဆန်ဖို့က VOA အတွက်သတင်းပေးပို့ထားပါတယ
်မဲခေါင်မြစ်တကြောဖွံ့ဖြိုးရေးနယ်ကုံတွေရေးကမြစ်တစ်ပတ်တစ်ချက်မှာနေထိုင်ကြသူအများအပြားတွေစီးပွားရေးအခြေအနေကိုပြောင်းလဲစေခဲ့ပါတယ်။ပြည်ထောင်နိုင်ငံကမဲခေါင်မြစ်ထဲမှာရေအားလျက်စစ်ရေကာတာခုနှစ်ခုတိစောက်ခဲ့ပြီးတော့ရေစီးနဲ့ငါးမျိုးပွားမှုကိုထိန်းချုပ်ထားတဲ့အနေအထားကြောင့်မနက်စူတဝန်တို့လိုတငါသေးတွေအတွက်အမျက်အစွန်းသိမ့်မရှိတော့ဘူးလို့ဆိုပါတယ
်။
အရင်တုန်းကကျွန်တော်တို့ငါးလက်မှ6လက်မှအကျယ်ရှိတဲ့ပိုက်တွေသုံးခဲ့တာပါ။အခုတော့4လက်မှပိုက်ပဲသုံးလို့ရပါတော့တယ်။အားအကြီးကြီးတွေရှိသေးပေမဲ့အရင်ကတော့မရတော့ပါဘူးဗျာ
အာရှနိုင်ငံတွေအကြားဆက်သွယ်တဲ့အဓိကအဝေးပြေးလမ်းမကြီးတွေကတော့ဆောက်လုပ်ပြီးစီးနေပါပြီဒါပေမဲ့တရုတ်နိုင်ငံကတော့မဲခေါင်မြစ်တိုးချဲ့ရေးအတွက်တွန်းအားပေးနေပြီးမြစ်ကြောင်းတမိုင်လောက်မှာရှိတဲ့ကြောက်ဆောင်တဲ့တဲတောင်တွေကိုဖောက်ခွဲပစ်ဖို့စီစဉ်နေတာဖြစ်ပါတယ်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကဒီအစီအစဉ်ကိုမနစ်ကကန့်ကွက်ခဲ့လို့ဆိုင်ငံခဲ့ပါတယ်ညချောင်းကိုတဘာဝမဟုတ်ပဲဖောက်ခွဲချက်ထွင်ခဲ့မယ်ဆိုရင်ရေတရဝါတွေနဲ့လေယာဉ်မြေတွေပျက်စီးနိုင်တဲ့အကြောင်းအထောက်အထားတွေတင်ပြခဲ့ပေမဲ့လို့ချက်ထွင်ရေးဆက်လုံမှာကိုပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူနီဝတ်ရိုက်ကီယောကဆိုရင်နေပါတယ
်ရာအမနာထန်ဒါစစ်ကစ်ကခုပင်ကန်ခရယာအမနာ
ထန်တရုတ်ကအစည်းအဝေးအင်အားတိုးချဲ့နေတာပါ21ရာစုအာရှပိုးလမ်းမကြီးကိုထိန်းချုပ်ဖို့ကသူတို့မဟာဗျူဟာရဲ့တစိမ့်တစ်ပိုင်းဖြစ်ပါတယ်ကမ္ဘာစည်းအဝေးကိုထိန်းချုပ်ဖို့သူတို့အစီအစဉ်ရဲ့အခြေခံအုတ်မြစ်ပါပဲအမြတ်ဆုံးတွေအားလုံးကိုလည်းသူတို့ပဲယူမှာပ
ါကန့်ကွက်နေတဲ့ဂျားကပဲဒေသခံစီးပွားရေးလုပ်ငန်းရှင်တွေကတော့ခီးသွွားလုပ်ငန်းကနေဝင်ငွေတွေရနိုင်မဲ့အခွင့်အလမ်းဖြင့်ရှုမြင်နေကြပါတယ်မဲခေါင်မြစ်တကြောမှာရှိတဲ့ရွှေတိဂံနယ်မြေကိုကဘာလက်ခီးသွွားတွေစိတ်ဝင်စားတာကြောင့်တာမန်စစ်ကန်းကနေခီးသွွားတွေကိုဆွဲဆောင်မဲ့စစ်ကန်းအဖြစ်အသွင်ပြောင်းပြစ်ဖို့ရှိတယ်လို့ချင်းစင်းစစ်ကန်းမန်နေဂျာစစ်ထုနိုရာစင်းကပြောပါတယ
်ထမင်းကွမ်း
ဒီစပန်ကိန်းလုတ်ဖြစ်စေချင်ပါလေမြစ်ကြောင်းကျဲသွားအောင်ချဲ့စေချင်ပါလေလူတော်များများကထင်နေကြတယ်မြစ်ကြောင်းကျဲသွားလို့ရှိရင်တရုတ်သင်္ဘောတွေဖြတ်မယ်ဒီချင်းစီယန်စေကမ်းမကပ်ပင်နဲ့တခြားနေရာတွေကကုန်တွေဝယ်လိုက်မယ်ဆိုပြီးတော့စိုးရိမ်နေကြတာဗျအဲ့ဒါလို့မဟုတ်ပါဘူး
တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့မဲခေါင်မြစ်ကြောင်းတိုးချဲ့ရေးစီမံကိန်းကိုတက်ဆိုင်သူတွေအားလုံးရဲ့ပူးတွဲသဘောတူညီမှုနဲ့သာဆက်လုပ်မှာဖြစ်တယ်လို့ပြောပါတယ်ဒီစီမံကိန်းအနေနဲ့တဘာဝပတ်ဝန်းကျင်ပေါ်တက်ရောက်မဲ့ဆိုးကျိုးတွေနဲ့ဆိုင်ရင်ထိုက်တန်ပါရဲ့လားလို့တချို့ဒေသခံတွေကမေးခွန်းထုတ်နေကြပါတယ်ရှင်
။ Talking ဆိုဝင်းပြောပြပေးခဲ့တာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးဆက်သွယ်နိုင်တယ်လို့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 kHz 15653ညလိုင်းတိုမီတာ32 kHz 11803ညနဲ့လိုင်းတိုမီတာ58 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့နှလုံးသွေးတို့နဲ့စီးကျူယောဂါတွေလို့တဦးကိုတဦးမကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုနှုန်းလျှော့ချနိုင်ဖို့ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့
Such a complicated question because I think as human beings it's impossible for any of us to be completely objective.
နိုင်ငံပိုင်မီဒီယာနဲ့အစိုးရလျှို့ဝှက်ဥပဒေဆိုတဲ့ခေါင်းစဉ်နဲ့ George Washington တက္ကသိုလ်လူထု diplomacy နဲ့လူထုဆက်သွယ်ရေးညွှန်ကြားမှုမီဒီယာပါမောက်ခ Janel Steen နဲ့ဦးကျော်စံသားတို့တွေ့ဆုံဆွေးနွေးထားတာကိုနားဆင်ရမှာပါ။ဒါပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့လူထုနဲ့ကျန်းမာရေးစီစဉ်ကိုထုတ်လွှင့်ပေးပါမယ်။နှလုံးသွေးတို့နဲ့စီးကျူယောဂါတွေလို့တဦးကိုတဦးမကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုနှုန်းလျှော့ချနိုင်ဖို့ကျန်းမာရေးပညာပေးမှုတွေဒါမကသက်ဆိုင်ရာကလည်းကျန်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်အခြေအနေတွေဖန်တီးပေးဖို့လိုပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ်။
နှလုံးသွေးကြောနဲ့ဆိုင်တဲ့ယောဂါတွေစီးကျူသွေးကျူယောဂါကင်ဆာယောဂါနဲ့အဆုံးနဲ့ဆိုင်တဲ့ယောဂါတွေဟာလူတူးကနေတူးကိုမကူးဆက်နိုင်တဲ့ NCD အုပ်စုဝင်ယောဂါတွေဖြစ်ပါလေ NCD ယောဂါတွေဟာတူးကနေတူးကိုကူးဆက်နိုင်ခြင်းမရှိဘူးဆိုပေမဲ့အနေထိုင်စားသောက်နဲ့အမူအကျင့်တူညီတဲ့လူလန်းစားအုပ်စုတွေမှာပြန့်နှံ့ဖြစ်ပွားနိုင်တယ်လို့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းမှအတွင်းရေးမှူးဖြစ်သူဒေါက်တာဖုံးမြင့်ကပြောပါတယ
်ကျွန်တော်တို့ကမကူးဆက်တော့ယောဂါလို့ခေါ်တယ်ဒါပေမဲ့မကူးဆက်တော့ယောဂါဆိုရင်ဒီယောဂါမကူးဆက်ပေမဲ့ပြန့်နှံ့တယ်ဘာတွေကပြန်ဘာကြောင့်ပြန်တယ်လဲဆိုလူတွေရဲ့အမှုအကျင့်။အော်လူရဲ့အမှုအကျင့်ဆိုတာဒါအကြောင်းနဲ့တော့ကူးဆက်တယ်။အဲ့တော့အကြောင်းရင်းတွေကပြန်နှံ့တယ်ကူးဆက်တယ်အကြောင်းကြောင့်ယောဂါတွေပုံများ။နောက်တစ်ခါကျလူတွေကဘာဖြစ်လဲဆိုတော့အခုတော့ဘာဖြစ်ပြောခက်တယ်ပြောင်းလာတော့ကျွန်တော်လူတွေကတချို့လဲဝင်ငွေလေးတွေကောင်းလာတဲ့လူတွေရှိတယ်။ middle class တွေပေါ်လာ။ပေါ်လာတော့ပိုလိုက်တဲ့ပတ်စံလေးတွေနည်းနည်းလေးရှိလာတယ်။အချိန်ကတော့နေသွားတယ်။အဲ့တော့ချိန်နေသွားတယ်သုံးဆွဲနိုင်တဲ့အင်အားလေးလည်းရှိလာတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ effect ကလည်းဒီစားတွေကောင်းပါလေဆိုတော့ကြော်ညာတဲ့ဟာတွေအများကြီးပေါ်လာတဲ့အခါကျတော့သူတို့ဘာဖြစ်အဲ့ဘက်ကိုတိုက်သွားတယ်ကျမကြီးနဲ့ကြည်လာကြည်လာမရှိ
မြန်မာနိုင်ငံမှာမကူးဆက်တဲ့ယောဂါတွေကြောင့်အသက်သေဆုံးမှုဥယျာဉ်ဟာကူးဆက်တဲ့ယောဂါတွေကြောင့်သေဆုံးမှုဥယျာဉ်ထက်များနေပေမဲ့မကူးဆက်တဲ့ယောဂါတွေပေါ်မှာကူးဆိုင်ကာဝယ်မှုတွေအားနည်းနေတာကိုတွေ့ရပါတယ် NCD လို့ခေါ်တဲ့မကူးဆက်တဲ့ယောဂါတွေပေါ်ပိုပြီးကူးမိလာကြစေဖို့အတွက် NCD Alliance အဖွဲ့တွေကနေကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့ပြည်သူ့ကျန်းမာရေး Foundation ဥက္ကဋ္ဌဖြစ်သူဒေါက်တာဦးတန်းစိန်ကပြောပါတယ
်မြန်မာနိုင်ငံမှာ HIV ကြောင့်ဖြစ်စေမလေးရီးယားကြောင့်ဖြစ်စေတီဗီကြောင့်ဖြစ်စေတေးရဖြစ်တယ်တေးရလူရှိပါတယ်ဒါပေမဲ့အဲ့လိုယောဂဖြစ်ပြီးတဲ့လူနာဥယင်နဲ့မကူးဆက်နိုင်တဲ့ယောဂအလုံးပေါင်းရဲ့ဖြစ်တဲ့လူနဲ့တည်တဲ့လူကြည့်မယ်ဆိုတော့မကူးဆက်နိုင်တဲ့ယောဂဖြစ်တဲ့လူပုံများပုံများဒါပေမဲ့သူတို့တွေပြီးထားတဲ့နိုင်ငံတော်အနေနဲ့လုပ်ငန်းရောနိုင်ငံတော်အနေနဲ့ပတ်မှုကူညီမှုကိုယောဂသုံးလို့တော့ဆက်ရှိမရှိခဲ့ဘူးဆိုဒါကိုပြောင်းလဲပြင်ဆင်ပြီးတော့ပေါ့နော် variety ပြောင်းလဲပြင်ဆင်ဥစားပြည့်အစီအစဉ်ပြောင်းလဲပြီးတော့ဆောင်ရွက်ပြီးတော့လုပ်လိမ့်မယ်လို့ဆိုတော့ဒါလည်းတော်ဆရာတို့မှမိတ်ခွင့်နေတာကိုအဓိကထားပြီးတော့ priority ပေါ့ national level မှာ priority ရရှိပြီးဆိုတော့ဆရာတို့အဓိက အလူပစ္စည်းတို့ရှိပါတယ်
မကူးဆက်နိုင်တဲ့ယောဂဖြစ်ပွားမှုလို့နေမြင့်တက်နေရခြင်းဟာကိုလက်လှူရှာအာဂတာပြုလုပ်မှုနဲ့ပါတာအစားအစာတွေကဘေးအန္တရာယ်မကင်းတာနဲ့အရက်ဆိလိတောက်တုံးတာတွေကြောင့်အဓိကဖြစ်တယ်လို့ NCD Alliance မှပညာရှင်တွေကသုံးသပ်ကြပါတယ်ပြည်သူတွေကိုကျန်းမာရေးပညာပေးမှုတွေပြုလုပ်ပေးဖို့လိုအပ်တယ်ဆိုပေမဲ့ကျန်းမာရေးပညာပေးမှုတစ်ခုတည်းနဲ့တော့လုံလောက်မှုမရှိနိုင်ဘူးလို့လည်းဒေါက်တာဦးဖုံးမြင့်ကပြောပါတယ
်အများစုပြောနေတာကျန်းမာရေးပညာပေးကြပါလားလို့ပြောတယ်ကောင်းပါတယ်ကျန်းမာရေးပညာပေးရတာကလိုအပ်ပါတယ်တပည့်မလုံလောက်တယ်။ဘာကြောင့်ဆိုပြည်သူ့ရဲ့အတိတ်တရားရှိလာပြီဆိုရင်လည်းဘလောက်ပဲအတိတ်တရားရှိရှိသူ့မှာသူ့ရဲ့ရွေးချယ်မှုပဲရှိတယ် try ။အဲ့တော့သူနဲ့ကျမ်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားနိုင်အောင်အချိန်ကြီးတာလေဖန်တီးဖို့လုပ်တယ်။အဲ့တော့ဒါပြည်သူလူထုကူချင်းရသူစွမ်းဆောင်မှုတွေပြောင်းလာမှာရှိတယ်။ဘယ်သူကလုပ်ပြရမလဲဆိုရင်ဆိုင်ရာဘုကြီးဌာနတွေရှိတယ်။ဒီဥပဒေပြဋ္ဌာန်းတဲ့ဖွဲ့တွေလွတ်တော်တွေပေါ့လေသူတွေပါလာရှိတော့ဒါကိုသူကသိပြီလေကကြတော့ပြည်သူလူထုကဘေးကင်းလို့ဆိုတော့အစားအစာကိုအတိရှိရှိနဲ့အတိတရားစားမယ်ဆိုအတိတရားရှိအောင်မကပဲနဲ့သူတို့တိတ်တယ်လို့လည်းလုံအောင်ဆောင်ရှိတဲ့အခြေအနေလေးဖန်တီးပြီးတော့ဒါမျိုးတွေလည်းဟိုအလှမ်းတော့ကျတော့ဒါဖြည်းဖြည်းဖြည်းဖြည်းနဲ့ကျွန်တော်တို့
ကျမရင်းနဲ့ညီညွတ်တဲ့အစားအသောက်တွေကိုစားသုံးရမယ်ဆိုတာသိပေမဲ့ပတ်ဝန်းကျင်မှာရှိတဲ့အစားအသောက်တွေကကျမရင်းနဲ့ညီညွတ်မှုမရှိရင်ဘယ်လိုလုပ်ပါမလဲကိုယ်လည်းလှူရှာမှုတွေပြုလုပ်ရမယ်ဆိုတာကိုသိပေမဲ့လမ်းလျှောက်ဖို့နေရာမရှိဘူးဆိုရင်ရောဘယ်လိုလုပ်ရပါမလဲကျမရင်းနဲ့မညီညွတ်တဲ့ပတ်ဝန်းကျင်အခြေအနေတွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကသိရှိပြီးပြုပြင်ပြောင်းလဲပေးနိုင်အောင်ကြိုးပမ်းဆောင်ရွက်ပေးဖို့ရည်ရဲလို့ဒေါက်တာဦးဖုံးမြင့်ကပြောပါတယ
်။ဥပဒေတစ်ခုပြင်မစကျွန်တော်လူတွေပြောကြတယ် physical exercise လုပ်ကြပါစို့။ကျွန်တော်လမ်းလေးလျှောက်ကြတယ်။လမ်းလျှောက်ကြတယ်လမ်းလျှောက်ကြဘေးကင်းနေရရှိရတာလမ်းလျှောက်ဆန်နေရရှိရတာလမ်းမေးသွားလိုက်ရင် platform တွေမရှိဘူး။နောက်တစ်ခါမော်တော်ကားတိုက်မှာကျော်ရယ် saving motorcycle တောင်းမှာကျော်ရယ်ခွေးလေးကုန်နေကြိုက်ပါလေကြော်ဆိုတော့ဘလောက်ပဲကိုလုတ်ချင်လုတ်ချင်ဒါဈေးပေါ်ဆုံးလုတ်ကဲလုတ်လို့ရတယ်နေတာလေကျွန်တော် golf လည်းပဲရိုက်တယ် golf လည်းလူထန်းစားတစ်ခုပဲရိုက်နေတာလေအဲ့တော့အပြည့်သူအများစုကလုတ်နိုင်တယ်အလုတ်လေးတွေလုတ်နိုင်အောင်ဆိုလို့ချင်းခုနကတည်းကပတ်ဝန်းကျင်နဲ့ကောင်းတဲ့ပတ်ဝန်းကျင်နဲ့ရှိဖို့
နှလုံးသွေးတို့နဲ့စီဂျိုယောဂါတွေလိုမျိုးတဦးကနေတဦးကိုမကူးဆက်တဲ့ယောဂါဖြစ်ပွားမှုတို့နဲ့ညှောနေသွားစေဖို့အတွက်ပြည်သူလူထုကိုကျန်းမာရေးအသိပညာပေးဖို့လိုအပ်တယ်လို့တက်ဆိုင်ရာတာဝန်ရှိသူတွေကလည်းကျန်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်အခြေအနေတွေဖြစ်ပေါ်လာအောင်ဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုအပ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆေပါ
လုံးသွေးတို့နဲ့စီဂျူလိုမကူးဆက်နိုင်တဲ့ယောဂဖြစ်ပွားမှုနှုန်းလျှော့ချနိုင်ဖို့ဘာတွေလုပ်သင့်တယ်လဲဆိုတာကိုလူထုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စောကတင်ပြပေးသွားတာပါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်နိုင်ငံပိုင်မီဒီယာဆိုတာရှိသင့်ပါသလားအစိုးရရဲ့ဝါဒဖြန့်ချီရေးရန်တရားတက်တက်ပဲလားအစိုးရလျှို့ဝှက်ချက်ဥပဒေဆိုတာကိုဘယ်လိုအတိတ်ပဲဖွင့်ဆိုပြီးဘယ်လိုအခါမျိုးမှာသုံးသင့်ပါတယ်ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်လူထုဒီပလိုမေစီနဲ့လူထုဆက်သွယ်ရေးညွှန်ကြားမှုမီဒီယာပါမောက်ခဂျန်နစ်တီနဲ့ဦးကျော်စန္တာတွေ့ဆုံဆွေးနွေးထားတဲ့အစီအစဉ်အပိုင်းနှစ်ကိုနားဆင်ရပါမယ်ရှင
်ဂျန်နစ်ရဲ့အင်ဒိုနီးရှားအတွေ့အကြုံကိုကောက်ပြီးမေဂွန်ထရူပြန်မေးချင်ပါတယ်အင်ဒိုနီးရှားမှာလုခဲ့တော့ကျွန်တော်ပြောတဲ့မီဒီယာအယူဆတွေကိုအင်ဒိုနီးရှားဒေသခံသတင်းသမားတွေကဘယ်လိုတုံ့ပြန်ကြပါလဲသူလက်ခံကြပါ
Well generally I mean they're always interested and I think having a healthy debate is always good there's I mean that's to me how truth comes out that nobody has a kind of monopoly on the truth but
okay ရေဘူးရောင်အပြင်တော့လက်ခံကြပါတယ်သူတို့စိတ်ဝင်စားကြပါတယ်အပြုသဘောနဲ့အခြေတင်ဆွေးနွေးရဲဆိုတာကောင်းတဲ့အလုပ်ပါကျမဖို့ရောအမှန်တရားဆိုတာအဲ့ကနေထွက်ပေါ်လာတာပါပဲအမှန်တရားဆိုတာကိုဘယ်သူတူတယောက်ကမှလဝကြီးအုပ်ထားလို့မရပါဘူးနိုင်ငံတကာသတင်းတောက်တွေဟာနောက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပေါ်မှာအထူးစိတ်ဝင်စားကြရလို့ကျမထင်ပါတယ်ဒါကတကယ်ဖြစ်နေတဲ့ကိစ္စပါတစ်ချိန်တည်းမှာပဲဒါဟာမြန်မာနိုင်ငံအဖို့ပြဿနာတရလည်းဖြစ်ပါတယ်အဲ့မှာနေတဲ့လူတွေကတော့ဒါကိုလက်မခံခြင်းပဲနဲ့ဟေ့နေုံဒီကိစ္စကမင်းတို့ထင်နေတာထက်ရှုပ်ထွေးတယ်လို့ပြောကြပါလိမ့်မယ်ကျမနားလည်နိုင်ပါတယ်ဒါမဲ့လည်းနိုင်ငံသားတွေဘက်ကလည်းသူတို့ရှုထောင့်ကိုပြောနိုင်နေပြောစရာဖြစ်နေတယ်ဆိုတာကတော့အမှန်ပါပြီးတော့ဒီလိုမျိုးအယူအဆရှိနေကြတာကလည်းနောက်နိုင်ငံကလူတွေဒီပဲမဟုတ်ပါဘူးအာဆီယံကလူတွေပါဒီသဘောထားရှိကြပါတယ်ကုလသမဂ္ဂအစိုးရခန်းစာရေးတဲ့အထဲမှာခေါင်းဆောင်ကအင်ဒိုနီးရှားနိုင်ငံကရှေ့နေကျုံဟောင်းမာဇူကီဒါရုစမန်ဖြစ်ပါတယ်သူကဆွာတိုလက်ထက်မှာကြီးပြင်းလာခဲ့သူဖြစ်ပါတယ်စစ်ဆိုးရလက်အောက်အခြေအနေတွေစစ်တပ်ကြီးစိုးမှုနဲ့အရတားအစိုးရကြားဘလို့ထိညှိရမယ်လူလူနဲ့ဘလို့ညှိရတယ်ဆိုတာသူနားလဲပါတယ်ဒီမှာအမေရိကန်မှာလည်းကျမတို့ပေါ်လူတွေဝေဖန်ဖို့လမ်းဖွင့်ပေးရပါတယ်
လူတွေရဲ့ဝေဖန်တဲ့အကြောင်းကျမတို့လိုင်းနာလက်ခံရမယ်အခြေအနေတွေလည်းရှိပါတယ်။သဘောတရားမိကွန်းတစ်ခုမိကျင်ပါသေးတယ်။ဓမ္မတိထံကြရဲဆိုရဲ့ကိစ္စပါ။တနည်းအားဖြင့်ပုဂ္ဂိုလ်ဆွဲလူမျိုးဆွဲတွေကင်းရမယ်ဆိုရဲ့ကိစ္စ။ဂျာနယ်လစ်ဟာဒီလိုအစွဲမျိုးကင်းနိုင်တယ်လို့ထင်ပါသလား။ဂျာနယ်လစ်ဟာအော့ဘဂျက်တစ်ဖြစ်တယ်ပေါ့တနည်းပြောရင်။ဂျာနယ်လစ်ဟာအော့ဘဂျက်
any of us to be completely objective. But that doesn't mean that we can't follow a set of guidelines, a set of rules to be fair, to verify what we report, to try to consider other points of view, to try to recognize
our prejudices. ဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လေကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စီးပင်းစီးကန်းတွေလမ်းညွှန်မှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူး။မျှတမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်စီစစ်ဖို့ကိုယ့်ဘက်ကအမြင်တစ်ခုတည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစီးပင်းတွေကိုလိုက်နာဖို့ဖြစ်နိုင်ပါတယ်။ကျမအမြင်မှာတော့ journalism ဆိုတာ discipline of verification အမှားမှန်ကိုစစ်ရတဲ့ဘာသာရပ်ပဲဖြစ်ပါတယ်။ကိုတင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစစ်ရတာက verify လုပ်ရတာဓမ္မထိတ်ထန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်။ဓမ္မထိတ်ထန်ကြရမယ်ဆိုတာကတော့မဖြစ်နိုင်ဘူးထင်ပါတယ်။အဲ့ဒါကအမတန်ကောင်းမြတ်တဲ့မျှော်မှန်းချက်တည်းရဲ့ပါ။အဲ့ဒီမျှော်မှန်းချက်ရနိုင်အောင်လို့တော့အားစိုက်ထုတ်တင်ပါတယ်။ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါ။လူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်
။နောက်တစ်ခုကနိုင်ငံပိုင်မီဒီယာကိစ္စဖြစ်ပါတယ်။အမေရိကန်မှာဆိုရင် VOA လို့နိုင်ငံပိုင်မီဒီယာတွေရှိပါတယ်။အမေခုကင်းသော Independent Media လို့တော့ခေါ်နိုင်ပါလား။တချို့က State Owned Media ဆိုတာဟာအစိုးရရဲ့ဝါဒဖြန့်ချီရန်နေရလို့ပြောနေကြတာရှိပါတယ
်။ Well, I hope we don't have that. I mean, we don't have state owned propaganda here, like RT in Russia. We do not have that.
ကျမတို့စီမှာအဲ့လိုမျိုးမရှိဘူးလို့မျှော်လင့်ပါတယ်ရှင်။မရှိပါဘူး။နိုင်ငံပိုင်ဝါဒဖြန့်ချီရေးမျိုးလိုမျိုးရုရှားက RT လိုမျိုးမရှိပါဘူး။ကျမတို့စီက public media အများပြည်သူဆိုင်ရာမီဒီယာရှိပါတယ်။ကွန်ဂရက်လွှတ်တော်ကငွေကြေးထောက်ပံ့ပါတယ်။ဒါမှလည်းအများပြည်သူဆိုင်ရာအသံလွှင့် Corporation of Public Broadcast ကတဆင့်အမေကိုကင်းရှင်းအောင်ထိန်းသိမ်းထားပါတယ်။ National Public Radio NPR ကိုနားထောင်ရင်ဒါမှမဟုတ် Public Television ကိုကြည့်ရင်Corporation for Public Broadcast ကတဆင့်ဒီအစိုးရကထောက်ပံ့တာဖြစ်ပြီးတော့စီးပွားဖြစ် commercial media နဲ့မတူပါဘူး commercial media တွေမတင်ပြခြင်းတဲ့ကိစ္စတွေကိုလွတ်လွတ်လပ်လပ်တင်ပြနိုင်ပါတယ်ဆိုကြပါစို့ commercial media တွေက Kim Kardashian လိုမျိုးအရန်ကြော်ကြားတဲ့ TV မင်းသမီးတွေအကြောင်းပို့ပြီးတော့တင်ပြကြတာရှိပေမဲ့နိုင်ငံပိုင် media တွေကတော့ပို့ပြီးတော့အရေးကြီးတဲ့လူမှုအရေးကိစ္စတွေကိုရေးသားတင်ပြနိုင်ပါတယ်ဒါကလွတ်လပ်မှုရှိသောအထောက်ပံ့ကံ public media ရှိဖို့လိုအပ်တယ်ဆိုတဲ့အချက်တစ်ရပ်ပါအစိုးရဝါဒဖြန့်ချီရေးနဲ့မတူပါဘူး
။ဒါပေမဲ့ကျွန်တော်လွှတ်တော်အမတ်တချို့ကဒီမှာနိုင်ငံရေးသမားတချို့လည်းရှိပါသေးတယ်။အဲ့လို VOA ဟာအမေရိကန်ရဲ့အကျိုးစီးပွားကိုဘလော့ဖော်ဆောင်နေတယ်လေ၊ဘလော့ဖော်ဆောင်တယ်လေလို့မေးတာမကြခဏကြားပါရယ်။ဝါဒဖြန့်ချီရေးရန်တရားမဟုတ်ဘူးဆိုရင်သူတို့ကဘာကြောင့်ဒီလိုမေးကြတာလဲ
။ Well, you're right about that, that there are certain politicians, including some people even think that President Trump would like to see Voice of America be more of a propaganda operation and people like me absolutely
ဟုတ်ကဲ့ဒီကိစ္စချင်းပြောတာမှန်ပါတယ် VOA ကအစိုးရအတွက်ဝါဒဖြန့်တာမြင်ကျင်တဲ့နိုင်ငံရေးသမားတချို့ရှိပါတယ်သမရထွက်နာမှာဒီလိုမျိုးဖြစ်စေချင်တာပါကျမတို့လိုလူတွေကဒါကိုလုံးဝဆန့်ကျင်ပါတယ်ဒါကလုံးဝမှားယွင်းပါတယ်အမေရိကန်အစိုးရရဲ့ဝါဒဖြန့်ချီမဟုတ်တဲ့အတွက်လဲ Voice of America ကိုကဘာတလွားကတံပိုးထားကြတာပါ VOA ကအမေရိကန်ပြည်အောင်စုကိုဝေဖန်ရမယ့်ကိစ္စတွေကိုလည်းထုတ်လွှင့်နေပါတယ်သမရထွက်နဲ့ပတ်သက်ပြီးတော့လည်းဒီလိုပဲလွှင့်ပါတယ်
ဥပမာကျွန်တော် VOA ဆိုရင်ကျွန်တော်စီမှာ editorial ဆိုတဲ့အစိုးရအဘော်ကိုစနေတနေ့ငယ်လွယ်ပြီးတော့နေ့တိုင်းထုတ်လွှင့်ရပါတယ်ကျွန်တော်ကတော့ဒါဟာ American ဆိုရဲ့အဘော်သာဖြစ်ပါတယ် VOA အဘော်မဟုတ်ဘူးဆိုတာကိုနောက်ဆုံးမှပြန်ပြောပါတယ် disclaimer လုပ်တယ်ဒါပေမဲ့လို့အဲ့လိုအစိုးရသဘောထားတွေထက်သွင်းရတာကိုအစိုးရဝါဒဖြန့်ချီရေးပဲလို့ပြည်သက်တွေကထင်နိုင်ကြအကြောင်းမရှိဘူးလို့ထင်ပါလ
ား I actually don't think that's true and in fact when I heard the director of Voice of America, she made a very interesting point when she said,
ကျွန်တော်တော့အဲ့လိုမျိုးထင်ရှားတာမှန်မှန်ဘူးလို့ထင်ပါတယ်။ VOA ရဲ့ညွှန်ကြားရေးမှူးကရှင်းလင်းပြောထားတာကျွန်မကြားရပါတယ်။ဒါစိတ်ဝင်စားစရာကောင်းတဲ့အချက်ပါ။ဒီ Washington မှာဆိုရင် Washington Post သတင်းစာဆိုတာရှိပါတယ်။တစ်ခါတစ်ခါအဲ့မှာ China Daily ဆိုတဲ့အချက်ပေါ်ပါပါတယ်။တရုတ်ဆိုရရဲ့ဇယိမ့်နယ်ထည့်သွင်းတာဖြစ်ပါတယ်။ အဲ့ဒါကိုဘယ်သူမှမဖတ်ကြပါဘူး။အဲ့ဒါကတရုတ်အစိုးရရဲ့ဝါဒဖြန့်ချိမှုဆိုတာလူတိုင်းသိပါတယ်။ကမ္ဘာတစ်ဝန်းကပြည်အသက်တွေသရရှင်တွေလည်းသိကြပါတယ်။မြန်မာပြည်မှာဆိုရင်လည်း VOA ဟာလူကြိုက်အများဆုံးစီရင်နံပါတ်9မှာရှိနေတာပါ။ VOA ကအစိုးရဝါဒဖြန့်ချိမှုမဟုတ်ဘူးဆိုတာလူတွေသိကြပါတယ်။တကယ်လို့သာ VOA ကအစိုးရဝါဒဖြန့်ရန်တရားတရက်ဖြစ်လာခဲ့ရင်ဒါကအမတန်ဆိုးရွားသွားပါပြီ။ကျွန်မထောက်ခံမှာမဟုတ်တော့ပါဘူး။လက်မခံတော့ပါဘူးရှင့်။
အခုမြန်မာနိုင်ငံမှာလောလောဆယ်ပြဿနာတစ်ခုကတော့ Janet Official Secret Act လို့ခေါ်တဲ့အစိုးရရှုဝဲချက်ဥပဒေပဲဖြစ်ပါတယ
် terrible yes. You know, we had that in Malaysia too, and it's a, you know, this is a British colonial law to keep the local population under control, and so independent democratic Myanmar, in my view, there is no place for an Official Secrets Act, just as there's no place for one in Malaysia.
အလုံးမဲအောင်ဆိုရတာပါမလေးရှားမှာလည်းအဲ့ဒါရှိခဲ့ပါတယ်ဒါကဒေသခံပြည်သူလူထုကိုထိန်းချုပ်ဖို့လုပ်ခဲ့တဲ့ဗြိတိရှ်ကိုလိုနီခေတ်ဥပဒေဖြစ်ပါတယ်။လွတ်လပ်တဲ့မြန်မာနိုင်ငံကဒီဥပဒေရှိဖို့မလိုအပ်ဘူးလို့ကျွန်မထင်ပါတယ်။မလေးရှားမှာလည်းမလိုအပ်ပါဘူး။မှားရွေးတဲ့ကိစ္စပါ။နိုင်ငံတော်လှုပ်ဝဲချက်ဆိုတာကိုလည်းအတိအပယ်ဖွင့်တဲ့နေရာမှာအစိုးရကလူထုကိုမသိစေချင်တဲ့အခါမှာလုပ်တတ်ပါတယ်။မှတ်မှန်ကန်ပါဦး။
ဒါပေမဲ့အမေရိကန်မှာလည်း League of Classified Documents ဆိုတာရှိရမှုလားလူဝဲချက်ပေါက်ကြတဲ့အတွက်ဆိုပြီးတော့ FBI ကပဲစစ်ဆေးအရေးယူရတာလေမကြာခဏကြားနေရပါတယ်။
All right, if someone leaks something that really is a threat to national security, that is classified information, yeah, that is wrong. But on the other hand, the definition of what actually is a violation of national security interests.
Oh, mamani, အမျိုးသားလုံခြုံရေးကိုချိန်ချောက်နိုင်တဲ့ lower classified အထောက်အထားအချက်လက်ဆိုရင်တော့ဒါကိုပေါက်ကြားစေတာ။ဒါကမှားရွေးပါတယ်။ဒါမဲ့လည်းတစ်ဖက်မှာအမျိုးသားလုံခြုံရေးချိုးဖောက်မှု violation of national security ဆိုတာဘာလဲဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကတိတ်ကိုရှင်းလင်းပြင်းဖြစ်ဖို့လိုပါတယ်မလေးရှားမှာနမူနာတစ်ခုပြောရရင်ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရဟောင်းလက်ထက်တုန်းကလွတ်တော်မှဆွေးနွေးတဲ့ဥပဒေကြမ်းကိစ္စကိုအစိုးရလှုပ်ဝက်ချက်လို့သတ်မှတ်ထားပါတယ်ဒါကအဓိပ္ပာယ်မရှိပါဘူးဒါကလူမှုစီးပွားရေးကိစ္စပါသူတို့သတ်မှတ်ချက်အရာဆိုရင်နိုင်ငံတော်ဘတ်ဂျက်ကိုလွတ်တော်မှမဆွေးနွေးခင်လူမှုသိခွင့်မရှိပါဘူးဒါရီဟာ official secret ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပါပဲတကယ်လှုပ်ဝက်တဲ့စီရေးအထောက်အထားအချက်လက်တွေကို official secret လို့သတ်မှတ်တာနဲ့မတူပါဘူး။ဒါအမြဲတမ်းအခြေချင်းဖြစ်ရတဲ့ကိစ္စပါ။ဒီအမေရိကမှာလည်းဒီလိုမျိုးဖြစ်တတ်ပါတယ်။ဒီကိစ္စကလူထုကြားမှာဆွေးနွေးရမယ့်ကိစ္စအစစ်အမှန်ပါ။အရေးသောဆိုရနဲ့ပြည်သူလူထုကညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်။စစ်တပ်တစ်ခုတည်းကဆုံးဖြတ်သတ်မှတ်ရမယ့်ကိစ္စမဟုတ်ပါဘူး
။နောက်ဆုံးမြေရနာကဂျန်နက်ခရင်ကမြန်မာပြည်မှာသတင်းနောက်နှစ်ယောက်မကြာခင်ကထောင်နာ9နှစ်စီပြစ်ဒဏ်ချမှတ်ခံရတာကြာပြီဖြစ်ပါလိမ့်မယ်။
My personal opinion about this is that no journalist should ever be jailed for doing his or her job, ever. If a journalist steals a chicken, yes, that's a crime. But if a journalist is reporting and doing his job, her job, that is the criminalization of journalism.
ဒီမှာတူးချင်းရဲ့အမြင်မှာတော့ဘယ်သတင်းထုတ်ကောမှသတင်းအလုတ်လုတ်တယ်ဆိုပြီးတော့ဘယ်တော့မှထောက်မချတင်မအောင်ဘယ်တော့မှမလုတ်တင်မအောင်Journalist ကခုံးမှုကျွလွန်နေဆိုရင်တော့ဒါကတော့ရာဇဝတ်မှုပါ။ဒါမဲ့လေသတင်းတောက်တစ်ယောက်ကသတင်းရေးတယ်၊သူ့ရဲ့အလုပ်ကိုလုပ်တယ်။ Journalism ကိုရာဇဝတ်မှုလုပ်ပစ်တာမှားရွေးပါတယ်။ဒီသတင်းတောက်နှစ်ယောက်ပေါ်မှာပြစ်ဒဏ်ချထားတာကိုအထက်တရားရုံးရောက်ရင်ပယ်ဖြတ်ပေးလိမ့်မယ်လို့အထူးပဲမျှော်လင့်ပါတယ်ရှင့်။
American ပြည်ထောင်စု George Washington တက္ကသိုလ်လူမှု diplomacy နဲ့လူမှုဆက်သွယ်ညွှန်ကြားမှု media ပါမောက်ခ Janet Steele နဲ့ဦးကျော်စံသာကတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရပါရှင
် Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်အတွင်းအားကစားသတင်းစီစဉ်ကိုအလှည့်ပေးကြအောင်ပါကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဒီမှာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကင်ညာနိုင်ငံသားအီလီယော့ကစ်ချိုဂေဟာဂျော်နီနိုင်ငံဘာလင်မာရသွန်မှာကမ္ဘာစံချိန်တစ်ကိုတင်လိုက်ပါတယ်။အမေရိကန်နိုင်ငံလော့စ်ဗေဂတ်စ်မှာထိုးသက်ခဲ့တဲ့ကမ္ဘာမီဒယ်ဝေးတန်းလက်ဝဲပြိုင်ပွဲမှာတော့မက္ဆီကိုနိုင်ငံကအယ်ဗာရက်စ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ LA Galaxy အသင်းမှာကစားနေတဲ့ဆွီဒင်တိုက်စင်မူဟောင်းဇလတန်အီဘရာဟီမိုဗစ်ဟာသူ့ရဲ့ဂိုး900မြောက်ကိုဒီတစ်ပတ်မှာသွင်းယူခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုအခုတော့မှကြားကြရမှာဖြစ်ပါတယ်ဗျာ။ဂျမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဘာလင်မာရသွန်ပြိုင်ပွဲမှာတော့ကမ္ဘာစံချိန်တင်လိုက်နိုင်ပါတယ်။ကန်ဂျာနိုင်ငံကအိုလံပစ်ချန်ပီယံအီလီယော့ကစ်ချိုဂေကဘာလင်မာရသွန်ကို2မိနစ်39စက္ကန့်နဲ့နိုင်ရပြီးတော့ကမ္ဘာစံချိန်တစ်ကိုတင်နိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ကစ်ချိုဂေဟာ2014ခုနှစ်ကဒက်နစ်ကမဲတိုဘာလင်မာရသွန်မှာပဲတင်ခဲ့တဲ့ကမ္ဘာစံချိန်ထက်ကို2မိနစ်18စက္ကန့်ပိုမြန်ပြီးတော့စံချိန်တင်နိုင်လိုက်တာဖြစ်ပါတယ်။ဒီပြိုင်ပွဲစပြီးတိတ်မကြာခင်မှာပဲသူကအတော်များများကိုနောက်မှဖြတ်ထားနိုင်ခဲ့တဲ့အတွက်အတော်များများကလည်းသူပဲနိုင်မယ်ဆိုပြီးတော့ထင်ခဲ့ကြပြီးတော့စံချိန်အစ်စ်တင်နိုင်မလားမတင်နိုင်ဘူးလားဆိုတာကိုပဲစောင့်ကြည့်ခဲ့ကြတာဖြစ်ပြီးတော့သူကလည်းကမ္ဘာစံချိန်အစ်စ်ကိုတင်နိုင်ခဲ့ပါတယ်။ကစ်ချိုဂေဟာဘာလင်မာရသွန်ကိုမနစ်ကလည်းအနိုင်ရခဲ့တာကြောင့်ဒါသူ့အတွက်တော့နှစ်နှစ်ဆက်တိုက်အနိုင်ရပြီးတော့ချန်ပီယံပွဲကိုကာကွယ်သွားတာလည်းဖြစ်ပါတယ်။ဒါပြင်သူဟာပြီးခဲ့တဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာလည်းမီတာ5000နဲ့မာရသွန်ပြိုင်ပွဲတွေမှာရွှေတံဆိပ်တွေရခဲ့သလိုပြီးခဲ့တဲ့လန်ဒန်မာရသွန်ပြိုင်ပွဲတုန်းကလည်းအနိုင်ရထားတာဖြစ်ပါတယ်။ဒါကြောင့်သူ့ကိုတော့အတော်များများကဒီဘက်ခေတ်မှာအကောင်းဆုံးမာရသွန်အပြည့်ချန်ပီယံဆိုပြီးတော့တင်စားနေကြပါတယ်။ဘာလင်မာရသွန်ရဲ့အမျိုးသမီးဘက်မှာတော့ Gladys Cherono က2:18မိနစ်71စက္ကန့်နဲ့အနိုင်ရသွားပြီးတော့ Ethiopia နိုင်ငံက Egaruti နဲ့ Tirunesh Dibaba တို့ကဒုတိယနဲ့တတိယအသီးသီးရသွားခဲ့ပါတယ်ခင်ဗျာ။လောဝိသတင်းမှာတော့အမေရိကန်ပြည်ထောင်စုလော့စ်ဗေဂတ်စ်မှာစနေနေ့တုန်းကကမ္ဘာမီဒယ်ဝေးတန်လက်ဝဲချန်ပီယံလူပွဲကိုထိုးသက်ခဲ့ကြပါတယ်။မက္ကဆီကိုနိုင်ငံသားဆာအိုကနယ်လိုအယ်ဗာရက်စ်နဲ့ကာဇက်စတန်နိုင်ငံကချန်ပီယံဂျန်နာဒီဂိုလော့ဖ်ကင်တို့ထိုးသက်ခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ကသူတို့နှစ်ယောက်ထိုးသက်ခဲ့ကြပြီးတော့အငင်းပွားစရာတရေရလန့်နဲ့အဆုံးသက်ခဲ့ပြီးတဲ့နောက်အခုတစ်ခါမှပြန်ပြီးတော့ထိုးသက်ကြတာဖြစ်ပါတယ်။ဒီပွဲမှာတော့အယ်ဗာရက်စ်ကဂိုလော့ဖ်ကင်ကိုအမှတ်နဲ့ကပ်ပြီးတော့နိုင်သွားပါတယ်။အခုလို WBC နဲ့ WBA Middleweight Champion ဖြစ်လာတဲ့ပတ်သက်ပြီး Alvarez ပြောတာကတော့
Muchas gracias a todos. Primero quiero agradecer a todos a toda la gente que siempre ha creído en
ကျွန်တော်တို့အမြဲတမ်းအားပေးလာခဲ့ကြတဲ့သူတွေအတွက်ယုံကြည်ပေးတဲ့သူတွေအတွက်အားလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်အနေနဲ့အလဲထိုးနိုင်မှုရွယ်ခဲ့ပေမဲ့အလဲတော့မထိုးနိုင်ခဲ့ပါဘူး။ဒါပေမဲ့အနိုင်ရတဲ့အတွက်ဝမ်းသာပါတယ်
။ဒိုင်းနှစ်ယောက်မှာတစ်ယောက်က114နဲ့တည်ပြီးခဲ့ပြီးတော့ Channel တစ်ယောက်ကတော့115 113နဲ့ Alvarez ကိုအနိုင်ပေးခဲ့တာကြောင့် Alvarez ဟာ WBA နဲ့ WBC Middleweight Champion တက်ဖြစ်လာခဲ့ပါတယ်ခင်ဗျာ
။
ဘောလုံးသတင်းတွေမှာတော့နိုင်ငံကပွဲတွေကြောင့်ခဏနားထားတဲ့ဥရောပမပေးဘောလုံးပွဲတွေကိုဒီတစ်ပတ်မှာပြန်စတင်ခဲ့ပါတယ်။ Premier League မှာတော့ Chelsea နဲ့ Liverpool တို့အနိုင်ရခဲ့ကြပြီးတော့မပေးစရာထက်ကနေဆက်ပြီးတော့ဥဆောင်နေပါတယ်။ဒီတစ်ပတ်မှာ Chelsea က Hazard ရဲ့ hat-trick နဲ့ Cardiff ကို6-2တိုးနဲ့နိုင်ပြီးတော့ Liverpool နဲ့ Tottenham တို့လည်း Wembley မှာကစားခဲ့ပြီးတော့ Liverpool က2-2တိုးနဲ့နိုင်သွားပါတယ်။ Channel ပွဲတွေမှာတော့ Man City က Fulham ကို3-2မှရှိ Arsenal က Newcastle ကို2-2 Man U ကလည်း Watford ကို2-2တိုးနဲ့နိုင်သွားပါတယ်။ဒါကြောင့် Chelsea နဲ့ Liverpool တို့ဟာ15မှတ်စီနဲ့အမပေးစရာထိပ်ကနေဥဆောင်နေပါတယ်။ Chelsea ကပြီးခဲ့တဲ့တရားစီကြော်ကပဲ Champion ဖြစ်ထားပေမဲ့ Liverpool အသင်း Champion မဖြစ်တာတော့အတော်လေးကြာခဲ့ပြီဖြစ်ပါတယ်။နောက်ဆုံးအချိန်ချန်ပီယံဖြစ်ခဲ့တာက1990ခုနှစ်ကပါဒါကြောင့်အခုဆိုရင်ချန်ပီယံမဖြစ်တာဟာ28နှစ်ရှိသွားခဲ့ပါပြီဆိုတော့လီဗာပူးအသင်းရဲ့ဒီနှစ်အလားအလာဘယ်လိုရှိပါသလဲချန်ပီယံတကယ်ဖြစ်နိုင်တဲ့ဇင်းထဲမှာရောပါလာနေပြီလားဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်ပါရှင်ကိုစော်မျိုးတန်ကိုမေးကြည့်ထားပါတယ
်ချန်ပီယံ
ဖြစ်နိုင်တဲ့အတွက်ကိုသိမိရလားဆိုတော့ဟိုရပြီလို့ပဲပြောအောင်ပါဗျာ။ဘာကြောင့်ရပြီလို့ပြောအောင်လဲဆိုတော့အမတိချက်ကတရားကြီးမှပြောရလို့ပဲဒီငါးဘုရားငါးဘုရားလုံးနိုင်တယ်။နောက်တစ်ချက်ကပြီးကြတဲ့နေ့နိုင်ခြင်းလေးကကံကြမ်းကတော်တော်လေးတက်လာပြီ။တော်တော်လေးကောင်းလာပါဘူး။ဒါတော့ထားပါနောက်တစ်ခုကကျန်တဲ့အသိနေပေါ့။ကျန်တဲ့အသိနေရလဲဒီလိုပေါ်ရတော့ပြပြီးကြတဲ့သိပြီးတော့ကောင်းလာမှရှိတော့မင်းရလဲသိပြီးတော့လောက်ကြီးမဟုတ်ဘူး။ကဘာလို့ကျင်းရောမြန်မာဒီဒီဘာဘူးအင်းမအောင်ဆုံးသွားတယ်ပေါ့ဆိုတော့သူကြာနေရင်ပြန်ပြီးသူပြန်အောင်လို့ဆက်လို့ရတဲ့အတွက်ခြေစွမ်းမျိုးဒီဘာဘူးတင်းပိုင်ဆိုင်ထားပြီးလို့ပြောအောင်ဟုတ်တယ
်ဟုတ်အဲ့တော့သူတို့ကဘာတွေတိုးတက်လာတာလဲ
ဘာတွေတိုးတက်လာတော့ဒီဘာဘူးရဲ့ခံစားချက်ပြီးခဲ့တဲ့နှစ်နဲ့ကာလကတော်တော်လေးပြောင်းလဲလာပေါ့နောက်တစ်ခုကဒီပြိုင်ပွဲအပေါ်မှာအယုံထူးဆိုင်မှုကလည်းတော်တော်လေးကွာခြားသွားတယ်ပေါ့ပြီးခဲ့တဲ့နှစ်ကလို့ရင်တင်းငယ်လေးနဲ့ပြေးလို့ရင်သူ့အတွက်အခြေခံပြိမ်ကောင်းပေါ့အခြေခံပြိမ်ကောင်းရင်လည်းတင်းကြီးနဲ့ပြေလို့ရင်တော့ရာနှုန်းကြီးမိကအနိုင်ရတယ်ပေါ့ဒါဒီနေ့ပေါ်လုံးရပြီမှာတော့ဒီတင်းငယ်လေးကအစားအာယုံထူးခြားမှုကောင်းကောင်းနဲ့ဟိုကစားလာတော့ပြေးရတယ်နောက်တစ်ချက်ကတော့ဒီကစားသမားတယောက်နဲ့တယောက်အကြမ်းပါကြာလာလာနဲ့အသားကြာတော့တယောက်တယောက်ဟိုအပေးကြီးချစ်တင်ရတယ်ပုံကြီးမိတာပေါ့အထူးသဖြင့်တော့ဆယ်နောက်တန်းကတော်တော်လေးအားကောင်းလာတယ်ဒီချက်ကတော့တော်တော်ကိုတိကျတင်သားရဲ့အဖြစ်ပေးလို့ကျွန်တော်တို့ဒီပြည့်စုံပါတယ်။နောက်ခြေရန်တို့အလေရန်တို့ကတော့ပြောပြရမလို့လေ။ဒီတော့ဒီနှစ်ပေါ်ရရရထူးခြားမှုကတော့ဟိုနောက်တန်းကတော်တော်ကိုကြောင်းလဲလာတယ်ပေါ့။နောက်တန်းစီအပိုင်းကတော်တော်လေးကြောင်းလဲလာတာကဒီဘာဘူးရဲ့ပြည်သာတင်းကစားရကြောင်းလဲမှုလို့ကျွန်တော်အဲ့လိုပဲပြောပြပါတော့
။အလီစီရီဘက်မှာတော့ရိုနောလ်ဒိုကယူဗန်တက်စ်အသင်းအတွက်ဂိုးတွေစသွင်းပေးလိုက်ပါပြီ။ယူဗန်တက်စ်နဲ့ဆက်ဆိုလိုတော့ပွဲမှာရိုနောလ်ဒိုက2ဂိုးသွင်းခဲ့ပြီးတော့ယူဗန်တက်စ်အသင်း2ဂိုးတကိုးနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဆွီဒင်တိုက်စစ်မှုဟောင်းအီဘရာဟီမိုဗစ်ချာဒီတစ်ပတ်မှာတော့သူ့ရဲ့ဂိုး900မြောက်ကိုသွင်းယူခဲ့ပါတယ်။စနေနေ့ကတိုရွန်တိုနဲ့ပွဲမှာသူကကွင်းလယ်ကနေဂိုးရှိကိုတင်ပေးလိုက်တဲ့ဘောလုံးကိုအီဘရာဟီမိုဗစ်ကလေထဲမှာခြေပြောင်းမြန်နဲ့ဘောလီကန်ပြီးတော့လှလှပပသွင်းယူခဲ့တာပါ။ဒါဟာ LA Galaxy အတွက်ဒီနေ့ဘောလုံးရာသီမှာ22ပွဲကစားပြီးတဲ့နောက်မှာ18ဂိုးမြောက်သွင်းပေးထားတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ခုတော့ကြံနေသေးတဲ့အချိန်တွင်မှာဗုဒ္ဓဟူးနေ့ညပိုင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
။မြောက်ကွန်ရဲ့မစ်ဆိုင်းတုံးအစီအစဉ်မှာအရေးပါတဲ့စက်ရုံတွေကိုဖျက်သိမ်းရမှာနိုင်ငံတကာကျန်းကျင်သူတွေကိုကြည့်ရှိဆွဆွေးခွင့်ပြုမယ့်အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းကိုရီးယားကျွန်းဆွယ်မှာစစ်ခင်းမဲ့ခေတ်ခေတ်အဆပြုဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကိုစိုးမြိုလိုလာဖို့ဖိတ်ခေါ်ထားပြီးဒီနှစ်ကလောက်လာရောက်ဖို့မျှော်လင့်ထားတဲ့အကြောင်းလဲပူတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ကိုရီးယားကောင်ဆောင်နှစ်ယောက်ကြားရရှိခဲ့တဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုဘက်ကလက်လျောညီထွေဆောင်ရွက်လာမယ်ဆိုရင်အဓိကနျူကလ িয়ার ဆက်ယုံဖြစ်တဲ့ယုံပြောင်းကိုဖျက်သိမ်းမယ်အကြောင်းလဲမြောက်ကိုရီးယားကပြောဆိုခဲ့တာပါ။အမေရိကန်တရားရုံးချုပ်တရားစီရင်ဖြစ်ဆွေးပြခံထားရတဲ့ဘရက်ကာဗနောကလွန်ခဲ့တဲ့36နှစ်တုန်းကဆက်ချော်တဲ့မင်္ဂလိတူးကိုလိမ်မဲဆန်ရာစော်ကားခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်ကိုစဉ်းစားကြည့်ဖို့တော့ခင်းရတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲပြောလိုက်ပါတယ်။ဘဝတစ်လျှောက်စိုးရင်ထိတ်လန့်စိတ်ဝင်ခဲ့ရတယ်လို့ဆိုတဲ့ဆွဆွဲခဲ့သူကယ်လီဖိုးနီးယားပြည်နယ်ကစစ်ပညာပမောက်ကခရစ်စတင်ဘယ်ဆေဖို့အနေနဲ့တက်လက်တော်တရားရေးကော်မတီရှေ့တင်းလာနေကြားနာပွဲမှာထွက်ဆိုတာကိုကြားလို့တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာပါ။ပါကစ္စတန်ဝန်ကြီးချုပ်ဟာနော်ဝဲရှာရဲနဲ့သမီးနဲ့သမက်ဖြစ်သူတို့ပေါ့ထောင်နဲ့စီရင်ချက်တွေကိုဒီနေ့ပဲတရားရုံးကဆိုင်းငံ့လိုက်ပြီးအယူခံအတွက်စုံစမ်းနေတဲ့အချိန်မှာအမကန်နဲ့လှုပ်ပေးဖို့လဲစုံဖြတ်လိုက်ပါတယ်။အခရီးလိုက်စားမှုနဲ့ဒီနေ့စမ်းမှာပဲအချင်းပြချက်ဆောင်မှုတက်ဖြစ်စဉ်တရားရုံးကထောင်နဲ့ပြစ်ပေးထားတာကိုအယူခံတင်သွင်းခဲ့တဲ့ပေါ့ပါကစ္စတန်အထက်တရားရုံးကစုံဖြတ်လိုက်တာပါ။ပြရှန်နိုင်ငံကြီးဝန်ကြီးဂျယ်မီဟန်ရဲ့ဒီနေ့စတင်တဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးခြေနေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ခီးစဉ်တွင်ရိုဟင်ဂျာတွေကြုံတွေ့ရတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုကိုယ်တိုင်လေ့လာဖို့ရည်ရွယ်ထားပြီးမြန်မာစစ်ဘက်နဲ့အရက်ဘက်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေဒီနေ့ပဲပြောခဲ့တာပါ။ခီးစဉ်အစပထမနေ့ဖြစ်ဒီနေ့ရန်ကုန်မှာရောက်စင်မှာတော့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရုံးကိုတွေ့ရောက်ခဲ့ပါတယ်။
တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းတူမီတာ25 32နဲ့58တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.